မြန်မာနိုင်ငံရဲ့အခြေအနေတွေတနည်းခြားဆိုးဝါးလာနေပြီးအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ဝေးနေရတာကိုနှိစက်လာစေဖို့ဆိုပြီးကြားဝင်ကြိုးပမ်းနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာအီဘရာဟင်ကမ်ဘာရီဟာအိန္ဒိချင်းတိုင်းပြည်တွေထဲမှာအဓိကကျတဲ့အိန္ဒိယနိုင်ငံမှာဒုတိယအချင်းဖြစ်ရောက်နေပါတယ်။ဇန်နဝါရီလ29ရက်နေ့ကနေဒီကနေ့အထိ3ရက်ကြာအိန္ဒိယမှာနေပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးတဲ့ခီးစဉ်ဖြစ်ပါတယ်။အခုလိုမစ္စတာကမ်ဘာရီရဲ့မြန်မာအရေးကြားဝင်အားထုတ်မှုတွေနဲ့ပတ်သက်ပြီး NLD ဘက်ကသဘောထားနဲ့အိန္ဒိယဘက်ကမြန်မာအရေးလှစ်လာသူတွေရဲ့သဘောထားတွေကိုသိရအောင်ကိုကြောင်လင်းကဆက်သွယ်မေးမြန်းထားတယ်ဆိုတော့ရှင်းပြပေးပါအောင်ကိုကြောင်လင်
းဟုတ်ကဲ့ပါကိုစုံဝင်းလိုက်ရေပထမဦးဆုံးတော့မစ္စတာကမ်ဘာရီတယောက်အခုလိုမျိုးဒုတိယကြိမ်ဖြစ်အိန္ဒိယနိုင်ငံကိုလာရတာဘာတွေများထူးထူးခြားခြားခြေနေတွေရှိနေသလိုလဲဆိုတာနဲ့ပတ်သက်ပြီးတော့နယူးဒေလီမြို့မှာခြေစိုက်တဲ့မစ္စမာသတင်းဌာနကအက်ဒီတာကွန်မွန်ပီးကိုကျွန်တော်မေးထားပါတယ်ခင်ဗျာ
မြန်မာပြည်ဆိုင်ရာကုလသမဂ္ဂရဲ့ထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမ်ဘာရီယာအိန္ဒိယနိုင်ငံကိုဒုတိယကြိမ်ဖြစ်3ရက်ကြာခရီးလာခဲ့တဲ့အထဲမှာဘာတွေထူးခြားမှုတွေရှိတယ်လို့ကွန်မွန်ပီးတို့တွေ့ပါလဲခင်ဗျာ
ကျွန်တော်တို့အနေနဲ့တော့ထူးခြားမှုဆိုလို့တော့သဆုံးတရားပြောဖို့တော့နည်းနည်းတော့စောသေးတယ်ဘာကြောင့်လဲဆိုတော့အခုချိန်နေထိကကျွန်တော်တို့သိရတဲ့လောက်ဆိုရင်အိန္ဒိယဆိုရခေါင်းဆောင်တွေနဲ့မစ္စတာကမ်ဘာရီနဲ့တွေ့ဆုံတာနဲ့ပတ်သက်ပြီးတော့မှသဆုံးတရားတင်ထုတ်ပြန်ချက်တခုမှမရှိသေးပါဘူးပြီးတော့တွေ့ဆုံတဲ့နိုင်ငံခြားဝင်ကြီးရဲ့နိုင်ငံခြားအသွင်းရင်းမှုရဲ့အဲ့ဒါနဲ့တွေ့ဆုံတယ်လို့တော့ကြားရပေမဲ့ဘာတွေဆွေးနွေးတယ်ဆိုတော့လည်းကျွန်တော်ဘာမှအချက်လက်ကြားသိရတာမရှိသေးပါဘူ
းပြီးခဲ့တဲ့ခေါက်ကတော့သတင်းစာရှင်းလင်းပွဲလုပ်ပါတယ်ခင်ဗျာဒီခေါက်ကဘယ်လိုရှိပါလဲခင်ဗျာ
ပြီးခဲ့တဲ့ခေါက်ကတော့ဟုတ်တယ်သတင်းစာရှင်းလင်းပွဲလုပ်ခဲ့တယ်ဒါပေမဲ့ဒီခေါက်မှာကျတော့ကျွန်တော်တို့ဒီလိုက်ပြီးတော့မှနိုင်ငံခြားဝင်ကြီးဌာနတို့ဘာလို့လိုက်ပြီးစုံစမ်းတဲ့ခါမှာသတင်းစာရှင်းလင်းပွဲအဲ့တော့လုတ်ဖြစ်မယ်မဟုတ်ဘူးလို့တော့သူတို့ပြောတာရှိတယ
်။ဒီမစ္စတာကမ်ဘာရီအနေနဲ့ဒီအိန္ဒိယနိုင်ငံကိုမကြခင်တုန်းကလည်းတစ်ခေါက်လာခဲ့ပြီးအခုတစ်ခေါက်ထပ်လာတာဟာဘလို့ထူးခြားမှုတွေရှိလို့ထပ်ပြီးတော့လာရတယ်လို့ကွန်မွန်ပြည်တို့ထင်ပါလဲခင်ဗျ
။ကျွန်တော်သုံးသပ်မိတယ်လို့ဆိုရင်တော့ပေါ့နော်ဒီပထမတစ်ခေါက်လာတော့ကလည်းကမ်ဘာရီကပြောတော့တာအိန္ဒိယရဲ့တုံ့ပြန်မှုပေါ်မှာပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှတုံ့ပြန်မှုပေါ်မှာသူ့အနေနဲ့အားရကျေနပ်မှုတွေရှိတယ်လို့ပြောတယ်။ဒါပေမဲ့လည်းတစ်ဆက်တည်းမှာပဲသူပြောတာတော့အိန္ဒိယလိုအိန္ဒိချင်းနိုင်ငံကြီးတဲ့နိုင်ငံအနေနဲ့ပေါ့နော်မြန်မာပြည်နဲ့ပတ်သက်ပြီးတော့မှပုံမလုဆောင်တင်တယ်လို့သူပြောတာလည်းရှိတယ
်။နောက်ဆုံးချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်မစ္စတာကမ်ဘာရီရဲ့စ조사မှုတွေဟာအိန္ဒိယအစိုးရပေါ်မှာထိရောက်မှုတွေရှိတယ်လို့ပြောလို့ရမှာခင်ဗ
ျ။ကမ်ဘာရီလို့ပြောမလားကုလသမဂ္ဂကပဲပြောမလားပေါ့နော်ဒီသူတို့ရဲ့စ조사မှုတွေဟာအိန္ဒိယနိုင်ငံပေါ်မှာထိရောက်မှုရှိတယ်လို့တော့ကျွန်တော်တို့ပြောရမှာပဲ။ဘာကြောင့်လဲဆိုတော့အိန္ဒိယအနေနဲ့သူတို့ရဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့မှထောက်ခံတဲ့အားပေးတယ်ဆိုတဲ့ဟာကသူတို့တရားဝင်ကြေညာထားတာလည်းဖြစ်တယ်။အထူးသဖြင့်စက်တင်ဘာအရေးခေတ်နောက်ပိုင်းမှာဒီလိုမျိုးတွေဖြစ်လာတဲ့အခါမှာသူတို့ကိုယ်တိုင်ပေါ့နော်အိန္ဒိယကိုယ်တိုင်ကဒီမြန်မာအရေးကိုရှေ့ဆောင်ပြီးလုပ်မယ်ဆိုတာမျိုးတွေးအသွေးခေါ်မျိုးထက်ပေါ့နော်ဒီကုလသမဂ္ဂအနေနဲ့လှုပ်ဆောင်တယ်ဆိုသူတို့လည်းထောက်ခံမယ်ဆိုတဲ့အသွေးခေါ်မျိုးမှာပါတယ်လို့ကျွန်တော်တို့မှမြင်တယ်။ဘာကြောင့်လဲဆိုတော့အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံကဥဆောင်ပြီးတော့မှမြန်မာအရေးကိုလုပ်ကိုင်မယ်ဆိုရင်သူတို့မှတခြားအကြောင်းအရာတွေပေါ့နော်အထူးသဖြင့်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာသူတို့ကငြင်းညာစရာတွေထောက်ပြစရာတွေအများကြီးရှိတဲ့အတွက်ကြောင့်သူတို့ကမလုပ်ပဲနဲ့ကုလသမဂ္ဂလုပ်တာကိုပဲထောက်ခံနိုင်တယ်လို့ထောက်ခံမယ်ဆိုတဲ့သဘောမှရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကွန်မွန်ပီကျေးဇူးများကြီးတင်ပါတယ်ခင်ဗျာအခုလို့ရှင်းပြတာ
ပြည်ပရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတော်တော်များများကတော့မစ္စတာကမ်ဘာရီရဲ့မြန်မာအရေးကြိုးပမ်းမှုတွေကိုသိပ်ပြီးတော့အားမရဘူးလို့ပြောဆိုနေကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောမစ္စတာကမ်ဘာရီရဲ့လှုပ်ရှားမှုတွေကိုဘလို့သဘောထားတယ်လဲဆိုတာသိရအောင် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဥညာဝင်းကိုကျွန်တော်မေးထားပါတယ်ခင်ဗ
ျအခုလိုမျိုးမစ္စတာကမ်ဘာရီမြမအရေးစူးစမ်းနေတာနဲ့ပတ်သက်ပြီးတော့ဆရာတို့ NLD ဘက်ကနောက်ဆုံးခြေနေတွေပေါ်မှာတုံ့တက်ပြီးတော့ဘလို့သဘောထားတွေရှိပါတယ်လဲဆိုတာအရင်ရှင်းပြပါခင်ဗ
ျမစ္စတာကမ်ဘာရီကကုလသမဂ္ဂရဲ့ကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံအရေးဝင်ရောက်ဆောင်ရွက်နေတာကျွန်တော်တို့အဖွဲ့ချုပ်အနေနဲ့လုံတံပိုးထားပါတယ်အရေးလေးကြီးပါတယ်ကျွန်တော်တို့မနေ့ကဆွေးနွေးတဲ့အထက်မှာနိုင်ငံတကာရောကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းတွေကမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာအားပေးဆောင်ရွက်နေတာတွေဟာအလွန်တန်ဖိုးကြီးပါတယ်လို့ကျွန်တော်တို့ဒီလိုဆွေးနွေးဖြစ်ပါတယ်။ဒါကြောင့်မစ္စတာကမ်ဘာရီရဲ့အခုအိန္ဒိယနိုင်ငံအပါအဝင်ဒီပတ်ဝန်းကျင်နိုင်ငံတွေရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သွားရောက်ဆွေးနွေးတယ်ဆိုတာလည်းအရေးကြီးတဲ့လုပ်ငန်းတစ်ခုလို့ကျွန်တော်တို့ဒီလိုပဲလက်ခံထားပါတယ
်။ဟုတ်ကဲ့။ဒါပေမဲ့ဒီတချို့နိုင်ငံတကာကဝေဖန်သုံးသပ်သူတွေရဲ့သဘောထားကတော့မစ္စတာကမ်ဘာရီရဲ့ဒီမြန်မာပြည်အရေးစူးစမ်းမှုမှာလုပ်ပိုင်ခွင့်တွေကအကန့်အသတ်တွေရှိတယ်။ထူးခြားတဲ့တိုးတက်မှုတွေဖြစ်လာတာတိတိတသားမတွေ့ရဘူးလို့ပြောဆိုတာတွေရှိပါတယ်ခင်ဗျာ။ဆရာတို့ဘက်ကဘယ်လိုမြင်ပါလဲခင်ဗျာ
။အဲ့လိုအကန့်အသတ်ရှိတဲ့ကြားတွေကမစ္စတာကမ်ဘာရီရဲ့စူးစမ်းဆောင်ရွက်မှုတွေကထိရောက်မှုရှိတယ် တူတက်မှုရှိတယ်မြန်မာနိုင်ငံရေးအတွက်အရေးကြီးတယ်ဆိုတာကိုကျွန်တော်လက်ခံထားပါဆိုတော့ဆရာတို့မြင်တဲ့ထိရောက်မှုတူတက်မှုတွေဆိုတာဘယ်လိုအခြေအနေတွေကိုပြောတာလဲခင်ဗျဥပမာပေးလို့ရရင်ပြောပြပါပါခင်ဗျအဲကျွန်တော်တို့2009ခုနှစ်မှာစိုးရွားဖွဲ့ကထုတ်ခဲ့တဲ့ညင်ညာချက်ညင်ဆောင်2009ခုနှစ်မှာတောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အဆိုပြုတင်ပြချက်ဒီ
မစ္စတာကမ်ဘရီရဲ့အကြံပြုချက်အရာဖြစ်တယ်လို့ဖော်ပြထားပါတယ်။မနေ့တုန်းကဆရာပါဝင်NLD ထိပ်ပိုင်းခေါင်းဆောင်နေတဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာဒီဒေါက်ဆန်းစုကြည်အနေနဲ့ကရောတိကျမှတ်ချက်ပေးတာမျိုးရှိသေးလားခင်ဗျာမစ္စတာကမ်ဘရီလို့ရတယ်။တိကျမှတ်ချက်တော့မရှိပါဘူး။ဆွေးနွေးချက်ထဲမှာတော့ပါပါတယ်။အားလုံးဆွေးနွေးကြတာပါ။မစ္စတာကမ်ဘရီရဲ့စူးစမ်းမှုတ
ော်တို့ဘောက်တာကဘောင်ဆန်းစုကြည်နေနဲ့အခုကျွန်တော်တို့တွေ့ဆုံဆွေးနွေးရပွဲလုပ်ငန်းစဉ်ဆွေးနွေးနေတာဟာအားမရဘူးအချိန်နဲ့ကြာညောင်းလွတ်နေလို့မြင်တယ်သို့တော်လည်းပဲဒီလိုလုပ်ငန်းကိုစတင်လုပ်ဖို့2009မှာဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှုပြောကြားတာကမစ္စတာကမ်ဘရီရဲ့အကြံပြုခြင်းနဲ့ဖြစ်ပါတယ်အဲ့တော့မစ္စတာကမ်ဘရီရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာပြီးပြည့်စုံသွားပြီလို့ကျွန်တော်တို့မဆိုလိုဘူးသို့တော်လည်းပဲတစုံတရာအတိုင်းအတာတိတိုးတက်မှုရှိတယ်ဆိုတာအဲ့ဒီ2009ရဲ့ကြေညာချက်အရပေါ်လွင်တယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါ
ဟုတ်ကဲ့ NLD ပါတီကပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ